ရှင်2019ခုနှစ်အောက်တိုဘာလ21ရက်တနင်္လာနေ့ညနေဘက် VOE စီစဉ်တော်ကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line to meter 18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါလိမ့်ရှင်။ကျမခွန်ညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့စုမြတ်ပါပါရှင်။ Syria နိုင်ငံအရှေ့မြောက်ပိုင်းကနေရုတ်သိမ်းလိုက်တဲ့ American တပ်ဖွဲ့တွေဒီကနေ့ Iraq နိုင်ငံထဲကိုရောက်ရှိလာပါတယ်။ဩစတြေးလျနိုင်ငံမှာဒီကနေ့ထုတ်ဝေတဲ့အထင်ကရသတင်းစာကြီးတွေရဲ့မျက်နှာဖုံးတွေမှာစာသားတွေကိုမြင့်အမဲတွေနဲ့အုပ်ပြီးတော့အကြီးအကျယ်ဆန်ဆာဖြတ်ခံရတဲ့ပုံစံမျိုးထုတ်ဝေခဲ့ကြပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုသားညွန့်ဦးနဲ့အတူကြီးညာပေးပါမယ်ရှင
်။နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ဒေါအောင်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်နဲ့ပတ်သက်လို့လူခွင့်ရေးအဖွဲ့တွေကဘယ်လိုထောက်ပြပြောဆိုနေကြပါသလဲ
။ Encouraging foreign investment while ignoring human rights.Only emboldened the Myanmar government and military to further whitewash.
လူခွင့်ရေးချိုးဖောက်မှုတွေကိုလစ်လျူရှုပြီးယင်းနီမြုပ်နှံမာရီနဲ့ပတ်သက်လို့ HW အာရှရေးရာလက်ထောက်ညှို့မှုရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။မော်နက်ကရင်လက်နက်ကိုင်အဖွဲ့တစ်ခုကြားနှင်းမြေအငင်းပွားမှုကြောင့်အပြန်အလှန်ပြစ်ခတ်ခဲ့ကြပေမဲ့ထိခိုက်ဒဏ်ရာရတဲ့သတင်းမျိုးကိုတော့မထုတ်ပြန်ချသေးပါဘူး။ထိုင်းဆိုရကတောင်းနဲ့ချီတဲ့မြန်မာရေလုတ်သားတွေလိုအပ်နေပေမဲ့လုတ်အားကနဲ့အလုတ်သမားရပိုင်ခွင့်တွေမှာလိုအပ်ချက်တွေရှိနေတယ်လို့မြန်မာဘက်ကစိုက်ငံ့ထားပါတယ်။စားတဲ့မြန်မာသတင်းလွှာတွေနဲ့အတူအမေရိကန်သမ္မတလောင်းရွေးကောက်ပွဲကာလအတွင်းအပြန်အလှန်ဆွတ်ဆွဲကြအမှားထောက်ကြတာတွေအကြောင်းကိုလည်းပြောပြပေးဦးမှာပါရှင်။အခုရေဆုံးတော့တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညွန့်ဦးတို့ကပြောပြပေးပါမယ်ရှင်။
ဆီးရီးယားအရှေ့မြောက်ပိုင်းကနေရုတ်သိမ်းလိုက်တဲ့အမေရိကန်တပ်တွေရဲ့စစ်ရင်တန်းတစ်ခုဟာဆီးရီးယားကနေအီရတ်နိုင်ငံမြောက်ပိုင်းကိုဒီကနေ့တနင်္လာနေ့မနေ့မှဝင်ရောက်လာခဲ့ပါတယ်။အာဘီလ်မြို့ကိုဥတီသွားနေတဲ့အမေရိကန်စစ်သုံးယင်တွေနဲ့တပ်ဖွဲ့ဝင်တွေအီရတ်နိုင်ငံထဲကကတ်လူအများစုနေထိုင်တဲ့ဒေသကိုဖျက်သွားစင်မှာဒေါသထွက်နေကြတဲ့ဒေသခံတွေကအာလူပုတ်တွေနဲ့ပစ်ပေါက်ခဲ့ကြပါတယ်။ဆီးရီးယားအရှေ့မြောက်ပိုင်းမှာတပ်ဆွဲထားတဲ့အမေရိကန်တပ်တွေကိုရုတ်သိမ်းဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်အမိန့်ထုတ်ခဲ့ပြီးတဲ့နောက်ဆီးရီးယားကနေအမေရိကန်တပ်တွေထွက်ခွာလာကြတာဖြစ်ပါတယ်။အရင်ဆီးရီးယားမှာဖြန့်ချထားတဲ့အမေရိကန်တပ်ဖွဲ့ရဲ့အများစုကိုအီရတ်နိုင်ငံအနောက်ပိုင်းမှာပြန်လည်ဖြန့်ချထားမှာဖြစ်ကြောင်းနဲ့ဒါမှ IS စစ်သွေးကြွတွေအပေါ်ဆက်လက်တိုက်ခိုက်နိုင်မှာဖြစ်ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကပြောကြားခဲ့ပါတယ်။ဆီးရီးယားမှာအမေရိကန်တပ်တွေအများဆုံးချထားတဲ့ဆီးရီးယားမြောက်ပိုင်းမှာရှိတဲ့ဒီအကြီးဆုံးအခြေစိုက်စခန်းကနေပြီးတော့တပ်တွေကိုရုတ်သိမ်းလိုက်တာပါအဖွဲ့ဝင်900ကျော်ကိုအမေရိကန်ပြန်ခေါ်တာမဟုတ်ဘဲအီရတ်မှာပြောင်းရွှေ့နေရချတာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီး Esper ကပြောပါတယ်သမ္မတဒေါ်နယ်ထရမ့်ကတော့အမေရိကန်စစ်သည်တွေအိမ်ပြန်လာကြမယ်လို့ပြောထားတာဖြစ်ပါတယ်တစ်ချိန်တည်းမှာပဲဆီးရီးယားမြောက်ပိုင်းကိုဝင်တိုက်နေတဲ့တူရကီတပ်တွေနဲ့ကာတာဖွဲ့ဝင်တွေကြ၅ရက်တိုက်ခိုက်မှုရပ်မယ်လို့ပြီးခဲ့တဲ့ကြာသပတေးကသဘောတူထားတဲ့အတိုင်းအပြည့်အခတ်ရပ်နေပုံရတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောကြားပါတယ်။ဆီးရီးယားမြောက်ပိုင်း Ras El Ayam မြို့ကနေသူတို့တပ်ဖွဲ့တွေထွက်ခွာလာပြီလို့ SDF ကတပ်ဖွဲ့တွေကပြောပါတယ်။တူရကီဘက်ကလည်းကတပ်ဖွဲ့တွေနောက်ဆုတ်သွားတာကိုအနီးကပ်ကြည့်နေပြီးတော့ကတပ်တွေအနေနဲ့တူရကီနဲ့ဆီးရီးယားနယ်စပ်ကနေတော်တော်ဝေးတဲ့အထိနောက်ဆုတ်သွားဖို့လိုလားတယ်လို့ပြောကြားထားပါတယ်။
American အလို့တောက်တာ Nancy Pelosi ဦးဆောင်တဲ့ American လွှတ်တော်ကုလသမဂ္ဂဖွဲ့ဟာကြိုတင်ကြေညာထားတာမရှိဘဲနဲ့ Afghanistan နိုင်ငံကိုမနေ့တနင်္ဂနွေနေ့ကရောက်ရှိသွားပြီးတော့ Afghan ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ Afghan မြောက်ခင်စီနေ့ကတော့ Jordan နိုင်ငံမှာခီးတထောက်နားခဲ့ပါတယ်။အလို့တောက်တာ Nancy Pelosi ဟာ Afghan ဆိုရအကြီးကဲဖြစ်တဲ့ Abdullah နော် Afghan သမ္မတ Ashraf Ghani တို့အပြင် Afghan မျိုးသမီးတွေပါဝင် Afghan ရပ်ဖက်အဖွဲ့ကခေါင်းဆောင်ပိုင်းတွေနဲ့လည်းတွေ့ဆုံပါတယ်။သမ္မတ Trump အနေနဲ့ Syria မြောက်ပိုင်းကနေပြီးတော့ American တပ်တွေရုတ်လိုက်တဲ့နောက်မဟာမိတ်တွေနဲ့ပတ်သက်ပြီးတော့အမေရိကန်တို့ရဲ့ရည်ရည်ချက်ပေါ်မိကုန်းထုတ်ခံရချိန်မှာပဲအခုလိုမျိုးအော်ဒီတော်ဥက္ကဋ္ဌနစီပလူစီရဲ့ခီးစဉ်ဖြစ်လာတာပါအမေရိကန်အော်ဒီတော်ဥက္ကဋ္ဌရဲ့အခုဒီအာဖဂန်ခီးစဉ်နဲ့တည့်ရဲဆိုင်ဆိုင်တည့်ရဲထဲမှာပဲအမေရိကန်ကာကွယ်ဝင်ကြီး Mark Esper လည်းအာဖဂန်ကိုရောက်ရှိပြီးတော့အာဖဂန်ခေါင်းဆောင်တွေနဲ့တိကျတွေ့ဆုံခဲ့ပါတယ်အာဖဂန်မှာအမေရိကန်တပ်ဖွဲ့ဝင်ချုံနဲ့အာဖဂန်ရဲသားတွေတိုက်ခိုက်ခံခဲ့ရတာကြောင့်တာလီဘန်နဲ့လုံနေတဲ့အာဖဂန်ညီနေရေးဆွေးနွေးပွဲပြတ်သွားပြီးဆိုပြီးတော့သမ္မတ Trump ကပြီးခဲ့တဲ့ပတ်ကပဲပြောခဲ့တာပါအာဖဂန်မှာလက်ရှိအဖြစ်ဆိုရင်တော့အမေရိကန်တပ်ဖွဲ့ဝင်တောင်းခွဲနှီးပါရှိနေပြီးတော့အမေရိကန်တပ်ဖွဲ့တွေကိုတင်းနှံပေးတာနဲ့တိကျပါခင်ဗျာအာဖဂန်တပ်ဖွဲ့ဝင်တွေကိုတင်းနှံပေးတာနဲ့အစိုးရအဖွဲ့နှိနှီးကိစ္စတွေမှာပါဝင်ဆောင်ရွက်နေပါတယ်ခင်ဗျာ
ဩစတြေးလျနိုင်ငံမှာသတင်းလွတ်လပ်ခွင့်ကိုထိခိုက်တဲ့ဥပဒေတွေကိုကန့်ကွက်တဲ့အနေနဲ့ဒီကနေ့ထုတ်ဝေတဲ့အထင်ကရသတင်းစာကြီးတွေရဲ့မျက်နှာဖုံးတွေမှာစာသားတွေကိုမြင့်အမဲတွေနဲ့အုပ်ပြီးတော့အကြီးအကျယ်ဆန်ဆာဖြတ်ခံထားတဲ့ပုံစံမျိုးထုတ်ဝေခဲ့ကြပါတယ်နိုင်ငံတော်လုံခြုံရေးဆိုပြီးအစိုးရဘက်ကသတင်းမီဒီယာတွေအပေါ်လျှို့ဝှက်မှုတွေပိုများလာတယ်လို့သတင်းစုံစမ်းတဲ့သတင်းတောက်တွေရာဇဝတ်မှုနဲ့တရားစွဲခံရမယ့်အန္တရာယ်ပိုများလာနေတယ်လို့သတင်း Editor တွေကပြောကြပါတယ်ဒါကြောင့်ဒီကနေ့ထုတ်ဝေတဲ့ Canberra Times, Sydney Morning Herald, Daily Telegraph, Financial Review, The Australian စတဲ့သတင်းစာကြီးတွေရဲ့အရှိန်မျက်နှာဖုံးမှာ စံစာဖြတ်ခံထားရလို့မြင့်အမဲတွေနဲ့တားခံထားရတဲ့ပုံစံမျိုးဖော်ပြထုတ်ဝေခဲ့ကြပါတယ်။အမှန်တရားကိုအစိုးရမပြောချင်တာဘာကိုဖုံးကွယ်ထားခြင်းလို့လဲဆိုတာအဓိပ္ပာယ်ပေါ်လွင်အောင်လို့သတင်းစာမျက်နှာဖုံးတွေမှာမြင့်အမဲတွေတားပြီးဖော်ပြခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုမှာ2000တခုစက်တင်ဘာ17ရက်တုန်းကအကြမ်းဖက်တိုက်ခိုက်မှုခံခဲ့ရပြီးကတည်းကဆိုရင်ဩစတြေးလျပါလီမန်ကအတည်ပြုခဲ့တဲ့အကြမ်းဖက်မှုတံပြန်ရေးနဲ့လုံခြုံရေးဥပဒေပေါင်းက80ကျော်ရှိနေတယ်လို့သတင်းမီဒီယာလုပ်ငန်းကြီးတွေကထောက်ပြနေကြပါတယ်။အတိတ်အဆမခံနိုင်တဲ့အချက်အလက်တွေကိုသိရှိခွင့်မရအောင်လုပ်ထားတဲ့ဥပဒေတွေကိုသတင်းတောက်တွေကိုချွင်းချက်ပေးဖို့နဲ့သတင်းလွတ်လပ်ခွင့်ဆိုင်ရာဥပဒေကိုစနစ်တကျပြဋ္ဌာန်းဖို့တခါအတရေဖြတ်မှုနဲ့တရားစွဲနိုင်တယ်လို့သတ်မှတ်ထားတဲ့သတ်မှတ်ချက်တွေကိုရှော့ပေါ့ပေးဖို့အစိုးရအပေါ်တောင်းဆိုမှုတွေများလာချိန်မှာအခုလိုမျိုးအထင်ကြီးရသတင်းစာကြီးတွေကတညီတညွတ်ထဲဆန္ဒပြကြတာဖြစ်ပါတယ်ဩစတြေးလျနိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့ထောင်လိုင်းရေးဌာနတွေရဲ့ဆောင်ရွက်မှုတွေကသတင်းလွတ်လပ်ခွင့်အပေါ်ဘလောက်တက်ရောက်မှုရှိနေတယ်လဲဆိုတာကိုစုံစမ်းပေးဖို့အစိုးရကတော့လွှတ်တော်ကော်မတီတစ်ခုကိုတောင်းဆိုထားပါတယ်
။သမ္မတ Trump အနေနဲ့လာမယ့် G7 ဆက်မှုထည်သည့်ဆွေးနွေးပွဲကိုသူ့ပိုင်တဲ့ Florida ကဒီ Gulf အပန်းဖြေစခန်းမှာလုပ်ဖို့စဉ်းစားချက်ဟာသူ့ Republican Party ဘက်ကအတော်များများလက်မခံတာကြောင့်စကူးပြောင်းသွားတယ်လို့ The Washington Post သတင်းစာကြီးကရေးပါတယ်။စနေနေ့လုံးကသမ္မတ Trump ရဲ့ Twitter ပေါ်ရေးသားမှာတော့ရန်လိုတဲ့မီဒီယာတွေနဲ့သူ့ရဲ့အပေါင်းပါဒီမိုကရက်တွေကြောင့်သူ့ရဲ့စီစဉ်ပြောင်းဖို့ဆုံးဖြတ်လိုက်ရတယ်လို့ဆိုပါတယ်။ဒါပေမဲ့လို့လဲသမ္မတ Trump ရဲ့ပုံရိပ်ကိုအကာအကွယ်ပေးဖို့နီးလန့်တွေရှာတာတော်တော်ကိုပင်ပန်းလာပြီးဆိုပြီးတော့သူ့ရဲ့ Republican ဘက်ကအတော်များများပြောလာခဲ့တဲ့နောက်အခုလိုမျိုး G7 စီစဉ်ပြောင်းဖို့ဖြစ်လာတာလို့ The Washington Post သတင်းစာကနေပြီးရေးပါတယ်။ G7 ကိုသူ့ပိုင်ဟိုတယ်မှာလှုပ်ချင်းအဖြစ်လွှတ်တော်မှာသူ့ကိုတရားစွဲဖို့လုပ်နေတာတွေဟာပို့ပြီးတော့အားကောင်းလာနိုင်တယ်လို့ Republican တွေဘက်ကယူဆလာတယ်လို့ရေးပါတယ်။Florida မှာရှိတဲ့သူပိုင်တဲ့ Doral အပန်းဖြေစခန်းဟာနိုင်ငံတကာစီးဝေးကြီးတွေလို့ဖို့အင်တန်ကိုတင့်တော်တဲ့နေရာဖြစ်တယ်လို့ Donald Trump ကပြီးခဲ့တဲ့ပတ်တုန်းကသူ့ရဲ့ Twitter ကနေပြီးတော့ရေးခဲ့ပါတယ်။ဒါပေမဲ့လို့ American ဖွဲ့စည်းပုံအရဒီ Donald တဦးအနေနဲ့နိုင်ငံခြားအစိုးရတရားရက်ကဖြစ်စီနိုင်ငံခြားအဖွဲ့စည်းတခုခုကဖြစ်စီကိုကျိုးစည်းဘွားအတွက်အကျိုးမြတ်တစုံတရာမရှိဘူးတားမြစ်ထားပါတယ်။ဒါပေမဲ့လည်းသူပိုင်လုပ်ငန်းတွေကိုသူ Donald ဖြစ်တဲ့အချိန်မှာသူ့ရဲ့သားကိုလွှဲပြီးသားဖြစ်တယ်လို့ Donald Trump ကခြေပခဲ့ပါတယ်။ဒါပေမဲ့အခုတော့ဒီ G7 ကျင်းပမယ့်နေရာကို Camp David အပန်းဖြေစခန်းဒါမှမဟုတ်အခြားနေရာတစ်ခုခုမှာလုပ်ဖို့ပြင်ဆင်နေပြီလို့သမ္မတ Trump ကပြောလာပါတယ်ခင်ဗျာ
View American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ line meter 19 kHz 1063ည line meter 19 kHz 15565နဲ့ line meter 25kilohertz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့လာနေညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ဂျပန်နိုင်ငံမှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ဒီကနေ့တွေ့ဆုံကြတာမှာရခိုင်ပြည်နယ်အခြေအနေတိုးတက်ရေးအတွက်မြန်မာအစိုးရရဲ့ကြိုးပမ်းချက်တွေကိုအစွမ်းကုန်အားပေးကူညီသွားမယ်လို့ဂျပန်ဝန်ကြီးချုပ်အာဘေကပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်ကလူ့အခွင့်အရေးချိုးဖောက်မှုဆွတ်ဆွဲချက်တွေနဲ့ပတ်သက်လို့လည်းနိုင်ငံတကာလွတ်လပ်တဲ့စုံစမ်းမှုတွေရဲ့အကြံပြုချက်တွေအတိုင်းမြန်မာအစိုးရရောစစ်တပ်ကပါတင့်တော်တဲ့အရေးယူမှုတွေချက်ချင်းလုပ်ဖို့လုံးဝလိုအပ်တယ်လို့ဂျပန်ဝန်ကြီးချုပ်ကဒေါအောင်ဆန်းစုကြည်ကိုတိုက်တွန်းပါတယ်။အိုးအိမ်ဆွန့်ခွာနေရသူတွေနေရပြန်နိုင်ဖို့အခြေအနေဖန်တီးပေးဖို့လိုအပ်တယ်လို့လည်းဂျပန်ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကလည်းရခိုင်ပြည်နယ်ကကိစ္စတွေကိုမှန်ကန်စွာဖြေရှင်းသွားဖို့ရည်ရွယ်ထားပြီးတော့လိုအပ်တဲ့ဆောင်ရွက်မှုတွေကိုလှုပ်သွားဖို့လည်းတွန့်ဆုတ်မှာမဟုတ်ဘူးလို့တုံ့ပြန်ခဲ့ပါတယ်။တိုင်းရင်းသားလူနည်းစုတွေနဲ့ငြိမ်းချမ်းရေးရအောင်ဆောင်ရွက်နေတဲ့ကိစ္စတွေကိုလည်းကောင်းဆောင်ထရဆွေးနွေးခဲ့ကြတယ်လို့ဂျပန်နိုင်ငံကြားရေးဌာနထုတ်ပြန်ချက်မှာဖော်ပြပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရှေ့တိုးနိုင်ဖို့အတွက်ဂျပန်အစိုးရကတာဝန်ပေးထားတဲ့မြန်မာနိုင်ငံအမျိုးသားပြန်လည်တင်းမြက်ရေးဆိုင်ရာအထူးတန်တမန်ယိုဟီဆာဆာကာဝါနဲ့အတူလိုအပ်တဲ့ပံ့ပိုးမှုတွေဂျပန်ကဆက်လက်ပေးသွားမယ်လို့ဂျပန်ဝန်ကြီးချုပ်ကကတိပြုခဲ့ပါတယ်။ဒီလိုဝအထူးစီးပွားရေးဆောင်ဖွံ့ဖြိုးရေးအပါအဝင်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုမြင့်တင်ရေးနဲ့အလုတ်ကင်ဖန်တီးရေးကိစ္စတွေကိုလည်းဝန်ကြီးချုပ်အာဘေနဲ့ဒေါအောင်ဆန်းစုကြည်တို့ဆွေးနွေးခဲ့ကြပါတယ်။ဂျပန်မှာလက်တလောကြုံခဲ့တဲ့ဟာဂီဘစ်မုန်တိုင်းကြီးဒဏ်ခံခဲ့ရသူတွေအတွက်အင်မတန်စိတ်မကောင်းဖြစ်တဲ့အကြောင်းကိုလည်းဒေါအောင်ဆန်းစုကြည်ကဂျပန်ဝန်ကြီးချုပ်နဲ့တွေ့ဆုံဆင်မှာပြောကြားခဲ့ပါတယ်။မနက်ဖြန်အင်္ဂါနေ့မှကျင်းပမယ့်ဂျပန်ဘုရင်သစ်နာရိုဟီတိုနန်းတက်ပွဲကိုတက်ရောက်ဖို့အတွက်ဒေါအောင်ဆန်းစုကြည်ဂျပန်နိုင်ငံမှာရောက်ရှိနေတာဖြစ်ပါတယ်။
သမ္မတဥပမာလက်ထက်တုန်းကကုန်သွယ်ကုန်နဲ့ပတ်သက်ပြီးတော့ WTO ကုန်သွယ်ရေးအဖွဲ့ကဆုံးဖြတ်ချက်ကိုအမေရိကန်ဘက်ကမလိုက်နာခဲ့ဘူးဆိုပြီးတော့နှစ်နာဆုံးရှုံးမှုတန်ဖိုး $1.4 billion ပြန်လည်ရယူလိုတယ်လို့တရုတ်ဘက်ကနေပြီးတော့ WTO ရဲ့ကုန်သွယ်ရေးအငြင်းပွားမှုဖြေရှင်းရေးအဖွဲ့ကိုတိုင်ကြားထားပါတယ်။အမေရိကန်ပြည်သူအနေနဲ့ WTO စီးမင်းတွေကိုမလိုက်နာခဲ့ဘူးလို့ WTO အယူခံတရားသူကြီးတွေကဇူလိုင်လတုန်းကပြောခဲ့ပြီးတော့ဒီစီးမင်းတွေကိုချူပေါက်တဲ့အခွန်တုပ်တွေကိုမဖယ်ဘူးဆိုရင်တော့တရုတ်ဘက်ရဲ့ဒီတုံ့ပြန်မှုရင်ဆိုင်ရလိမ့်မယ်လို့အဲဒီလုံကပြောထားပါတယ်။ WTO ရဲ့အငြင်းပွားမှုဖြစ်ရှင်ရေးဘုတ်ဖွဲ့ရဲ့ညွှန်ကြားချက်တွေနဲ့စီးမင်းတပ်ဖြတ်တမှတ်ချက်တွေကိုအမေရိကန်ဘက်ကဆက်ပြီးတော့ချိုးဖောက်နေတာကြောင့်နှစ်စဉ်ဒေါ်လာ 1.4 ဘီလီယံတန်ဖိုးပေးချေရန်ရှိရာတွေကိုဆိုင်းငံ့ထားဖို့တရုတ်ကနေပြီးတော့ရှောက်ထားခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံထုတ်တဲ့နယောက်ကြီးစွမ်းရင်3ဒေါ်လာပြောင်းသည့်တူလောင်ပြားတွေနောက်လေတဟတ်တိုင်တွေတမ်နီတိုင်လုံးတွေအလူမီနီယံကြောင်းတွေစုစုပေါင်းတန်ဖိုးဒေါ်လာ 9.3 ဘီလီယံတွင်းကုန်တွေပေါ်အမေရိကန်ဘက်ကအခွင့်ယူခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံဘက်ကနေပြီးတော့2012တုန်းကတိုင်ကြမှုဖွင့်ပါတယ်အမေရိကန်ကုန်သွယ်ရေးဌာနကနေပြီး2009ခုနှစ်ကနေပြီး2012ခုနှစ်အတွင်းလုပ်တဲ့စုံစမ်းမှုတွေကနေအခုလိုမျိုးအခွန်တတ်မှတ်တာဖြစ်ပါတယ်တရုတ်နိုင်ငံဟာအစိုးရပိုင်လုပ်ငန်းတွေကြားကန်ပြီးပြီးတော့သူ့ရဲ့စီးပွားရေးကိုပုံစံမကျအောင်တည်ဆောက်နေတယ်လို့အမေရိကန်ဘက်ကဆုံးဖြတ်ထားတာကို WTO ဘက်ကလက်ခံသဘောပေါက်ထားတယ်လို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရုံးကပြောပါတယ်ဒါပေမဲ့အမေရိကန်ဘက်ကဒီလိုယူဆပြီးမဲ့တရုတ်ကုန်ပစ္စည်းတွေကိုအခွန်ကောက်လျှော့ပေးဖို့ WTO ကဆုံးဖြတ်ထားတာဖြစ်ပါတယ်
ဟောင်ကောင်မှာတနင်္ဂနွေနေ့ကဆန္ဒပြပွဲတွေအတွင်းရဲတွေကမိသက်ပိုက်နဲ့ထိုးလူစုခွဲမှုအတွင်းမိသက်ပိုက်ကအပြာရောင်ရေးတွေထိမှန်ဆွန့်ထင်းခဲ့တဲ့ဗလီရဲ့ခေါင်းဆောင်တွေကိုအစိုးရကြီးကယ်ရီကတောင်းပန်ခဲ့ပါတယ်။အုပ်ချုပ်ရေးမှူးကယ်ရီလမ်းနဲ့ရဲချုပ်တို့ဒီကနေ့အဲ့ဒီဗလီကိုတွားရောက်ပြီးတော့ဗလီခေါင်းဆောင်တွေမွတ်စလင်အတိုင်းဝိုင်းခေါင်းဆောင်တွေကိုတောင်းပန်စကားပြောခဲ့ကြပါတယ်။တနင်္ဂနွေနေ့ကမိသက်ကားနဲ့အပြာရောင်ရေးတွေပတ်ဖြန်းလူစုခွဲမှုအတွင်းဗလီဂိတ်တကားနဲ့လှေကားထစ်တွေထိမှန်ခဲ့တာဖြစ်ပါတယ်။ကောင်လုံးဗလီလို့အများသိကြတဲ့ကောင်လုံးမစဂျစ်နဲ့ Islamic Center ဟာဟောင်ကောင်မှာရှိတဲ့အဓိကဗလီကြီးတစ်ခုဖြစ်ပါတယ်။တနင်္ဂနွေနေ့ကတော့တားမြစ်ထားတဲ့ကြားကပဲဒီမိုကရေစီတောင်းဆိုဆန္ဒပြပွဲမှာလူပေါင်းထောင်ပေါင်းချီပါဝင်ဆန္ဒပြခဲ့ကြပါတယ်ရှင်။ Direct from Washington The Voice
of America VOA တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုသားညုံတို့ပြောပြခဲ့ကြတာပါ။အခုသတင်းလွှာတွေကိုစက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်။ရိုဟင်ဂျာတွေနဲ့တခြားတိုင်းရင်းသားတွေအပေါ်မြန်မာစစ်တပ်ရဲ့ဖိနှိပ်ညှဉ်းပန်းမှုတွေအတွက်တာဝန်ခံမှုရှိလာစေရေးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့ဂျပန်ခီးစဉ်အတွင်းဂျပန်အစိုးရအနေနဲ့ဓာတ်ရိုက်တိုက်တွန်းဖို့ HRW လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကတနင်္ဂနွေနေ့ကတောင်းဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲဂျပန်ရောက်ရခိုင်နိုင်ငံသားရခိုင်တိုင်းရင်းသားတွေကလည်းပြည်ပခန့်တွေဖြစ်နေတဲ့ရခိုင်ပြည်နယ်မှာအရက်သားတွေကိုအစိုးရတပ်ဖက်ကဥပဒေမဲ့ဖမ်းဆီးနေတာတွေရပ်ဖို့ဒေါက်တာဆန်းစုကြည်ရဲ့ဂျပန်ခီးစဉ်မှာစန္ဒပြကြဖို့ရှိပါတယ်မတ်အင်ဂျင်နိုင်ကပြောပြပေးပါပါရှင
်ဂျပန်အေဂရစ်နာရူဟီတိုရဲ့ထီးနန်းတပ်ဖွဲ့အခမ်းအနားကိုတက်ရောက်ဖို့ဂျပန်နိုင်ငံကိုတနင်္ဂနွေနေ့ကရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာမြန်မာနိုင်ငံတွင်းလူခွေရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့ကန့်ကွက်စန္ဒပြမှုတွေနဲ့ရင်ဆိုင်နေရပါတယ်မြန်မာစစ်တပ်ရဲ့အကျိုးစီးပွားဒါမှမဟုတ်လူမျိုးစုလက်နက်ကိုင်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေအတွက်အသုံးပြုဖို့အထောက်အကူဖြစ်စေမဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေကိုဂျပန်နိုင်ငံအနေနဲ့မလုပ်ဖို့နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကမနေ့တနင်္ဂနွေနေ့ကတောင်းဆိုလိုက်ပါတယ်။ဒေါန်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်အတွင်းဒီကနေ့တနင်္လာနေ့မှာဂျပန်ပြည်ပကုန်သွယ်ရေးအဖွဲ့စီကဦးစီးပြီးမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုနဲ့စီးပွားရေးအခွင့်အလမ်းတွေမြင့်တင်ရေးဆွေးနွေးပွဲကိုကျင်းပခဲ့ပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီမှအဖွဲ့ဝင်အသစ်ဖြစ်ပြန်ပြီးအရွေးခံရတဲ့ဂျပန်နိုင်ငံအနေနဲ့လူခွင့်ရေးကိုအခြေခံတဲ့နိုင်ငံသားရေးမူဝါဒအရလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့မြန်မာနိုင်ငံမှာသူ့နိုင်ငံရဲ့ကုမ္ပဏီတွေရင်းနှီးမြှုပ်နှံမှုတွေမလုပ်ဖို့တိုက်တွန်းတင်ကြောင်း HRW အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robinson က VOA ကိုပြောပါတယ
် Encouraging foreign investment while ignoring human rights.Only embolden the Myanmar government and military for further whitewash.
လူခွင့်ရေးကိုလှည့်လျူရှုပြီးနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေကိုအားပေးတာဟာရိုဟင်ဂျာတွေကိုပြိနှိပ်တဲ့အလွန်ဆိုးရွားလွန်းတဲ့ပြစ်မှုကျူးလွန်မှုတွေကိုနောက်ထပ်ဖုံးဖိဖာတေးဖို့မြန်မာအစိုးရနဲ့စစ်တပ်ကိုအားပေးအားမြှောက်လုပ်ရာရောက်ပါတယ်။သူတို့ဖုံးဖိဖာတေးထားတဲ့ပြစ်မှုကျူးလွန်မှုတွေအတွက်တရားစီရင်မှုကိုစစ်ကောင်ဆောင်တွေရှောင်လွဲခဲ့ုံသာမကပဲတိုင်းပြည်ရဲ့စီးပွားရေးနဲ့ဒီမိုကရေစီတိုးတက်ရေးကိုလည်းဒီစစ်ကောင်ဆောင်တွေကစနစ်တကျဖျက်ဆီးခဲ့တာပါ။
တနင်္ဂနွေနေ့ကထုတ်ပြန်တဲ့ HRW ရဲ့ကြေညာချက်မှာလဲလူခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာအစိုးရဘက်ကတာဝန်ခံမှုတာဝန်ယူမှုရှိလာစေရေးဖိအားပေးဖို့ဂျပန်ဘက်ကပြက်ကွက်နေတယ်လို့ထောက်ပြထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာရိုဟင်ဂျာနဲ့အခြားတိုင်းရင်းသားတွေပေါ်ကျူးလွန်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုလူသားတို့အပေါ်ပြစ်မှုကျူးလွန်မှုနဲ့စစ်ရာဇဝတ်မှုတွေအတွက်အရေးယူစုံစမ်းစစ်ဆေးရမယ်စစ်ကောင်ဆောင်တွေထဲပါနေတဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့အောက်တိုဘာလအစောပိုင်းဂျပန်ခီးစဉ်အတွင်းဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတွေ့ဆုံခဲ့တဲ့အပေါ်မှာလဲ HRW ကဝေဖန်ထားပါတယ်မြန်မာဘက်ကရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုအတိမတ်ပြုခြင်းမရှိပါဘူးမနေ့ပြန်အင်္ဂါနေ့မှာကျင်းပမဲ့ဂျပန်ဧကရစ်ထီးနန်းတပ်ပွဲအခမ်းအနားမတိုင်ခင်ဒီကနေ့တနင်္လာနေ့မှာတိုချိုမြို့ကမြန်မာတန်ယုံရှိဒေသစံတော်ချိန်ညနေ3နာရီခွဲကနေ4နာရီခွဲအထိရခိုင်တိုင်းရင်းသားတွေဒေါအောင်ဆန်းစုကြည်ကိုဆန္ဒပြကြမှာဖြစ်ပါတယ် သူတို့ဆန္ဒပြတဲ့အကြောင်းရင်းကိုတော့ရခိုင်လူငယ်အစည်းအရုံးဂျပန်ဥက္ကဋ္ဌကျော်တန်းလှိုင်က VOA ကိုအခုလိုပြောပါတယ
်ဒေါ်လူစီဂျန်နီလီရဲ့ရခိုင်တက်တော် A ကိုအွန်လိုင်းစပို့တဲ့အမေတီဖီလိုရခိုင်မှာစပို့ရတီရောဖြစ်လာတယ်စပို့ရတာကြီးရောဖြစ်လာပြီးရင်စပို့မှာလည်းရင်ဘာမှဆိုင်တဲ့အရေးသားနေပြီးရင်တရားကျော်လောက်ကိုတရားကျော်လောက်ဟာဖေးဆုပ်ပြီးဖြစ်တယ်ဘာမှဆိုင်တဲ့ဟိုရွာမှာပြီးရင်နေထိုင်ရမေထနေလာလေလမ်းပြလို့ဟိုနည်းဗမာစစ်တပ်ကစစ်လို့တရားကျော်ဖေးဆုပ်ပြီးတဲ့ဒီနေ့လူပေါ်ရကျော်လောက်ကိုလည်းတရားဖမ်းဆီးထားတယ်ရခိုင်ကျတော့အဖွဲ့ဝင်တွေဆိုပြီးဆွဲပြီးရင်ဒီစပယ်ရောဟိုဂျော်ဒင်ဆိုဟိုဒီလို့ဒီရယ်လောက်တော့ဟိုဒီရယ်ဖေးလေးကြတာ9ပေါက်ကျော်လောက်ဖြစ်နေပြီဒါကြောင့်ဒီနေ့အဲဝန်ဒီကျွန်တော်ဆက်လာပြရအောင်ဖြစ်ပါရဲ့
ဂျပန်အခရစ်ထင်းနန်းတပ်ပွဲမှာကဘာအရရက်ကခေါင်းဆောင်တွေနဲ့ထင်ရှားတဲ့ဧည့်သည်ပေါင်း400လောက်တက်ရောက်မဲ့အချိန်မှာရခိုင်ပြည်သူတွေအတိဒုက္ခရောက်နေကြတာကိုသိရှိသွားဖို့ဆန္ဒပြသူတွေကမျှော်လင့်ကြောင်းလဲကြော်တန်းလှိုင်ကပြောပါတယ်ရှင
်မိုင်းဂျန်နိုင်ပြပြသွားတာပါရှင်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံချိန်မှာရခိုင်ပြည်နယ်တွေကအခြေအနေတွေတိုးတက်လာဖို့အစွမ်းကုန်ကူညီသွားမယ်လို့ဝင်ကြီးချုပ်အဘေးကပြောခဲ့သလိုဒေါ်ဆန်းစုကြည်ကလည်းရခိုင်ပြည်နယ်ကကိစ္စတွေကိုမှန်ကန်စွာဖြေရှင်းသွားဖို့ရည်ရွယ်ထားပြီးလိုအပ်တဲ့ဆောင်ရွက်မှုတွေလုပ်ဖို့လည်းတွန့်ဆုံမှာမဟုတ်ဘူးလို့တုံ့ပြန်ခဲ့ပါတယ်ရှင်။မွန်ပြည်သက်ပါတီ NMFSP နဲ့ကရင်အမျိုးသားအစည်းအရုံး KNU တို့ကြာနေမြေအငင်းပွားကြပြီးဒီကနေ့မွန်ပြည်နယ်တပ်မဟာ9ရှိတဲ့ဒေသမှာအပြန်အလှန်ပစ်ခတ်ခဲ့ကြပါတယ်။ထိခိုက်ဒဏ်ရာရတဲ့သတင်းမျိုးအသေးစိတ်မသိရသေးဘူးလို့နှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ18ရက်နေ့ကပစ်ခတ်ခဲ့တဲ့ကိစ္စကိုညှိနှိုင်းဖို့နှစ်ဖက်ခေါင်းဆောင်တွေစ조사နေတော့အောက်ခြေတပ်တွေကမှအခုလိုထပ်ပြီးဖြစ်ခဲ့တဲ့အကြောင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။ကရင်မျိုးသားအစည်းအရုံး KNU နဲ့မွန်ပြည်သက်ပါတီခရိုင်အဆင့်နှစ်ဖက်ဆက်ဆံရေးယုံတောင်ရှိသူတွေဟာမနေ့ကအောက်တိုဘာ20ရက်ကကရင်ပြည်နယ်ဖျားသုံးစုမြို့မှာနှစ်ဖက်အဖွဲ့ကြီးမကြာခဏဖြစ်ပေါ်နေတဲ့နေမီအငင်းပွားမှုပြဿနာကိုဖြေရှာဖို့ထပ်တွေ့ကြပေမဲ့ဒီလိုပြစ်ခတ်မှုတွေထပ်ဖြစ်တဲ့ကိစ္စဟာအောက်ခြေပိုင်းတပ်တွေနားလည်မှုလွဲကိစ္စကြောင့်ဖြစ်နိုင်ကြောင်းမွန်ပြည်သက်ပါတီဗဟုနိုင်ငံရေးဌာနဒုတိယတာဝန်ခံနိုင်အောင်မငေးက VOA ကိုအခုလိုပြောပါတယ်
အဲကျွန်တော်တို့အမှန်ငါတက်ရင်ရဲ့ကီလိုဝက်ကျော်ကျော်လောက်မှရှိဘူးလေဟိုချိပတ်တို့ရွာပေါ့အဲ့ဒီမှာဘုရားသူဆိုပြုတ်နေကွဲပေါ့အေးဒီတစ်ချက်ပြန်ဖြစ်ပြန်လာ15မိနစ်လောက်ပါနော်အဲဆိုကျွန်တော်တို့ကမနေ့ကတော့ဒီဒူကြီးဒီခရိုင်စိတ်ဒူကြီးတော့ပြောတာဒါပေမဲ့ဒါပေမဲ့နားလည်မှုတော့ထပ်တဲတော့မကြသေးတော့ဖြစ်ပြန်ဖြစ်ကြတယ်ထင်တယ်သူမြေပြင်မှာတော့လေတက်ကနေနဲ့နီနီကကရှိနေတော့အဲ့လိုဖြစ်သွားစင်တာ
မနေ့ကအောက်တိုဘာ20ရက်တွေ့ရတဲ့အခါမှာသဘောတူညီချက်အချို့ရပါမယ်ဒီနေ့လိုထိတွေ့မှုတွေထပ်ဖြစ်တဲ့ကိစ္စမြေပြင်အခြေအနေအသေးစိတ်ကိုသိချာမသိရသေးကြောင်း KNU တပ်မဟာ6ဒူပလာယာ KI ဥက္ကဋ္ဌဘဒူရွှေမောင်းက VOA ကိုပြောပါတယ်အဲ
ကျွန်တော်တို့မနေ့မနေ့ဘူးလာရလာနေဆက်နေလာရရှိမစိမပါတီနဲ့ကျွန်တော်တို့ KNU ဟိုတဲ့တပ်မဟာ6တွေ့ကြတယ်အဲ့ဒီမှာသဘောတူညီချက်ရှိတယ်နှစ်ဖန်24ရက်နေ့ပေါ့တော်ပြီးတော့၂ဆက်တက်အခြေအနေကိုပြန်ပြီးတော့တက်မှတ်ပေးဖို့အစီအစဉ်ရှိတယ်။အခုဖြစ်ရှိတဲ့အခြေအနေနောက်အခြေအနေကျွန်တော်ဘာမှမရသေးတဲ့အပေါ်မှာပါပြောလို့မရဘူး။ဒါအတတ်ဆိုင်ရာကိစ္စတွေဖြစ်တယ်
။ဖျားသုံးစုမျိုးနဲ့ဘလက်တွန်5ရွာအဖျားမွန်ပြည်သက်ပါတီတပ်စခန်းရုံးရှိမှာ KNU အလံလာဆိုင်လို့နှစ်ဖက်အောက်ခြေတပ်တွေပဋိပက္ခဖြစ်ခဲ့ရလို့မွန်ပြည်သက်ပါတီဘက်ကပြောတယ်လို့KNU ဘက်ကလည်းပဋိပက္ခဖြစ်တဲ့နေရာတွေမှာမူလကတည်းကကရင်ရွာကြီးရှိနေခဲ့တယ်လို့ဆိုပါတယ်။18ရက်နေ့ကဖြစ်ခဲ့တဲ့နှစ်ဖက်ထိတွေ့မှုမှာမွန်ပြည်သက်ပါတီဘက်ကအရာရှိတအူးကြာဆုံးခဲ့ပါတယ်။အောက်တိုဘာ4ရက်တုန်းကလည်းနှစ်ဖက်အောက်ခြေတပ်တွေကြားဖြစ်ခဲ့တဲ့ထိတွေ့ပစ်ခတ်မှုနဲ့အလားတူပစ်ခတ်မျိုးနောက်မဖြစ်အောင်နီလန်းရှာရေးတို့အတွက်နှစ်ဖက်ခေါင်းဆောင်တွေဖျားသုံးစုနာက DKBA စကန်တစ်ခုမှဆွေးနွေးခဲ့ကြပေမဲ့တိတာရဲ့သဘောတူညီချက်မရခဲ့ပါဘူး။မွန်ပြည်သက်ပါတီနဲ့ KNU တို့ဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေး NCA ကိုလက်မှတ်ရေးထိုးထားတယ်လို့အခုလိုဖြစ်တဲ့ကိစ္စတွေကငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုတော့ထိခိုက်မှာမဟုတ်ဘူးလို့နှစ်ဖက်စလုံးကတုံ့ပြန်ထားပါတယ်။အခုဖြစ်နေတဲ့ကိစ္စဟာအောက်ခြေနှစ်ဖက်တပ်တွေနယ်မြေအငင်းပွားရေးကိစ္စဖြစ်ပြီးမနက်ဖြန်အောက်တိုဘာ22ရက်မှာနှစ်ဖက်အကြီးပိုင်းတာဝန်ရှိသူတွေထပ်မံတွေ့ဆုံသွားဖို့ရှိပါတယ်။
ကိုစောထက်ပြောပြသွားတာပါရှင်။ထိုင်းနိုင်ငံကရေလုပ်ငန်းမှာအလုပ်လုပ်ဖို့တောင်းနဲ့ချီတဲ့မြန်မာအလုပ်သမားတွေကိုထိုင်းအစိုးရဘက်ကတောင်းဆိုထားပေမဲ့အလုပ်သမားတွေလွှတ်ပေးရေးကိစ္စမြန်မာအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကစိုင်းငံ့ထားပါတယ်။ထိုင်းနဲ့မြန်မာအစိုးရချင်းသဘောတူထားပေမဲ့ပေးမဲ့လစာကနည်းနေတာနဲ့ခန်းစား권တချို့ရဖို့အတွက်အခုလိုစိုင်းငံ့ထားတာဖြစ်တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းဆိုရအလုသမဝန်ကြီးဌာနဘက်ကနေထိုင်းနိုင်ငံမှာရေလုတ်သား6000လောက်လိုအပ်ချက်ရှိနေကြောင်းဒီအတွက်မြန်မာရေလုတ်သားတွေကိုဆေးလွတ်ပေးဖို့အတွက်ပြီးခဲ့တဲ့နှစ်ကလေးကတောင်းဆိုထားပြီးမဲ့မြန်မာရေလုတ်သားတွေဆေးလွတ်ရေးနဲ့ပတ်သက်လို့မြန်မာအလုသမဝန်ကြီးဌာနဘက်ကလက်တလောမှာစိုက်ငံ့ထားတယ်လို့ဆိုပါရယ်ထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာတန်ယုံနဲ့အလုပ်တွေပူးပေါင်းလုပ်ဆောင်နေတဲ့ရှေ့ပြောင်းလုသမအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့ရေလုတ်သားတွေကိုလက်ရှိမှာမြန်မာအလုသမဝန်ကြီးဌာနဘက်ကမပို့သေးပဲဆိုင်ငံ့ထားတယ်ဆိုပြီးအခုလိုပြောဆိုပါတယ
်ပြောမယ်ဆိုတော့ဆိုပါကြောကျွန်တော်ဥပဒေပါဆံရံချက်ဒီအလုံးအပြည့်အဝမရသေးတော့ကျွန်တော်ကဟိုအစီအမမပြည့်ပါဥပမာဆိုပါကြောလုံသားတူရေလုံသားတူကသူကတလောက်အနည်းဆုံးထိန်းပန့်ကို1200လောက်ဆံကိုရရှိရမယ်ဆိုတာမျိုးနားဟိုတလမှာလုံရက်က9ရက်လောက်ကသူကတွေ့အနာယူခွင့်ဖြစ်ရမယ်ဆိုတာမျိုးတွေနောက်ခါဒီလုံသားတွေကတွေ့မှာ10လလောက်အနာယူခွင့်ရမယ်ဆိုတာမျိုးတွေနောက်အနိုင်ရဲ့ဆံမှာဒီပုံမှန်မျိုးရှိတဲ့တုံးရက်တော့တက်ချင်တန်ရပြီးမှဟိုသူတို့တက်တော့တက်တာဖြစ်စင်တဲ့ဟိုအနေဆိုင်ကြီးတွေဖက်ချက်ကြီးတွေမရှိဘူးရာဒါလုံးဝမဖြစ်နိုင်ဘူးရဲ့အနေဆိုင်ကြီးတွေဖြစ်နေကြတော့တော့အစိုးရရဲ့ရှင်းရှင်းကြီးဖြစ်ပါလေ။ဆိုင်ဆိုရမြန်မာပြောရတော့ question မှာရေလုတ်သားတွေပြောပါဆိုတော့မြန်မာအစိုးရတိုင်းစဉ်းစားနေရတယ်ခင်ဗျာ
။ရေလုတ်သားတွေနဲ့ပတ်သက်လို့ကျွန်းနေသပွဲခိုင်းစီတာလူကုန်ကူးမှုတွေဖြစ်နေတာလူခွင့်ရေးချိုးဖောက်ခံရမှုတွေဖြစ်ပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံရဲ့ပင်လယ်စာလုပ်ငန်းတွေတင်ပို့မှုတွေကိုပါနိုင်ငံတကာကပိတ်ဆို့မှုတွေလုပ်ဖို့အထိဖိအားပေးမှုတွေရှိခဲ့တာပါဒီနောက်မှာတော့ထိုင်းဆိုရကရေလုတ်သားတွေနဲ့ပတ်သက်လို့အခွင့်အရေးတွေရရှိဖို့အတွက်ဥပဒေတွေထုတ်ပြန်ခဲ့ပေမဲ့ဥပဒေသက်ရောက်မှုတွေကအားနည်းနေသေးဖြစ်ပါတယ်ထိုင်းနိုင်ငံရဲ့ရေလုပ်ငန်းမှာအဓိကလုပ်ကိုင်နေကြတာမြန်မာနိုင်ငံသားတွေဖြစ်ပြီးပင်လယ်စာစက်ရုံတွေမှာလည်းမြန်မာနိုင်ငံသားတွေကအများဆုံးအလုပ်လုပ်ကိုင်နေကြတာပါအရင်တုန်းကတော့ရေလုတ်သားတွေအနေနဲ့အဲ့ချိန်ပုံမှန်မရှိတာလှုပ်အားကမရတာပင်လယ်ထဲမှာပဲနေထိုင်ရတာကျန်းမာရေးဆောင်ရှောက်မှုမရှိတာနှိမ့်ဆက်ညှဉ်းပန်းခံရတာတွေကြောင့်နိုင်ငံတကာကဝေဖန်မှုတွေလည်းရှိခဲ့ပါတယ်ထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းလူသမား3000တဲ့မနည်းရှိနေပြီးလက်ရှိရေလုံငန်းခွင်မှာလည်းမြန်မာလူသမား1000ခန်းလောက်အလုပ်လုပ်ကင်နေကြတာဖြစ်ပါရဲ့ရှင်
ပါရှင်ခင်ဗျ။နယူးယောက်မြို့ကုလသမဂ္ဂအထွေထွေညီလာခံမှာဒီသတင်းပတ်ထည်ကြလို့ရှိရင်မြန်မာအရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးစရာတွေရှိနေပါတယ်။ထူးခြားမှုကတော့တစ်ချိန်လုံးကဒီမိုကရေစီရေးနဲ့လူ့အခွင့်အရေးပြောနေတဲ့ NLD ပါတီအခုအစိုးရဖြစ်ချိန်မှာမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂမျက်နှာစာမှာအတော်လေးဝေဖန်ခံနေရတာပါ။ဒါကြောင့်မလို့ဒီလာမယ့်အင်ကာနေဒဲရဲ့လေလိုက်အစီအစဉ်မှာလက်ရှိမြန်မာနိုင်ငံနဲ့ကုလသမဂ္ဂဆက်ဆံရေးကိုသုံးသပ်ဝေဖန်ဆွေးနွေးကြပါမယ်။ပါဝင်ဆွေးနွေးလူတွေသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲရဲ့လေလိုက်အစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂွန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေမြန်ကြမယ်သရရှင်တွေကိုကြိုဆိုပါရခင်ဗျာ။
နဖန်ညာတရားလီလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွင်းနိုင်ပါတယ်ရှင်။အမေရိကန်ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့တာဖြစ်သူတို့နဲ့ပတ်သက်တဲ့အချက်လက်တွေကိုယူကရိန်းအစိုးရစီကရဖို့သမ္မတဒေါ်နယ်ထရမ့်ကကြိုးစားခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနောက်ပိုင်းသမ္မတကိုအရေးယူနိုင်မဲ့စုံစမ်းစစ်ဆေးမှုတွေအတွက်မစ္စတာဘိုင်ဒန်ကလည်းဒီသတင်းပတ်ထဲမှာပဲတောင်းဆိုလိုက်ပါတယ်။လက်ရှိအငင်းပွားစရာအခြေအနေတွေကမစ္စတာဘိုင်ဒန်ရဲ့ရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုတွေကိုအပြော့မသွားစေနိုင်တဲ့အကြောင်း VOA လွှတ်တော်သတင်းတောက်ကက်သရင်းဂျစ်ဆန်ပေးပို့ထားတဲ့သတင်းလွှာကိုတော့မက်ခင်ဖြူထွေးကတင်ပြထားပါတယ်ရှင်။
သမ္မတဒေါ်နယ်ထရမ့်ကိုတရားထိုင်အဖြစ်ကနေကင်းလွတ်ခွင့်ပေးမှာမဟုတ်ဘူး။သူကလူမားပြီးလာတိုက်ခိုက်တာကိုလို့ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်လာဖို့အတွက်ရှေ့ရန်ကပြေးနေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကမဲဆွယ်လှုပ်ရှားမှုအတွင်းမှာပြောဆိုသွားတာပါ။အစဉ်အလာအရသမ္မတလောင်းပနာမရွေးချယ်ပွဲကိုပထမဆုံးကျင်းပတဲ့နယူးဟမ်ရှားပြည်နယ်ဟာကြိုတင်မဲပေးမှုတွေမှာအရေးပါတဲ့ပြည်နယ်ဖြစ်တာကြောင့်ဒီပြည်နယ်မှာအနိုင်ရဖို့အတွက်မစ္စတာဘိုင်ဒန်အပူတပြင်းမဲဆွဲနေတာပ
ါ Donald Trump will do anything to get reelected
ဒေါ်နယ်ထရမ့်ကတော့သူပြန်ရွေးခံရဖို့ဘာမှမစိုးလုပ်မှာပါပဲဒီမိုကရေစီရဲ့အခြေခံအကြဆုံးအချက်တွေကိုတော့မှချိုးဖောက်မဲ့သူမျိုးပါ
လ လာမယ့် 2020 သမ္မတရွေးကောက်ပွဲမှာသူနဲ့ပြိုင်ဘက်ဖြစ်လာနိုင်တဲ့ Democratic Party က Mr. Biden နဲ့တားဖြစ်သူတို့ရဲ့အကြောင်းတွေကိုစုံစမ်းပေးဖို့သမ္မတ Trump က Ukraine အစိုးရကိုဖိအားပေးတဲ့အနေနဲ့ Ukraine ကိုပေးနေတဲ့အမေရိကန်ရဲ့အကူအညီတွေကိုယာယီဆိုင်းငံ့ခဲ့တဲ့ဆိုတဲ့ဆွဆွဲတိုင်ကြားချက်တွေထွက်လာခဲ့ပြီးတဲ့နောက်သမ္မတကိုအရေးယူဖို့အောက်လွတ်တော် Democrat အမတ်တွေကစုံစမ်းစစ်ဆေးမှုတွေကိုတရားဝင်စတင်လှုပ်ဆောင်လာခဲ့တာပါနယူးဟမ်ရှားပြည်နယ်ကမဲဆွယ်လှုပ်ရှားမှုအထွေမှာတော့မစ္စတာဘိုင်ဒန်ကသမ္မတထရန့်သူ့ကိုဆွဆွဲပြောနေတာတွေမှန်မှန်တဲ့အကြောင်းပြောသွားပါတယ်
။ There's no truth
ကျွန်တော်အပေါ်မှာရောကျွန်တော်သားအပေါ်မှာရောသူဆွဆွဲတိုက်ခိုက်နေတာတွေဘာတစ်ခုမှမမှန်ပါဘူးလုံးဝကိုမမှန်ပါဘူး
။သူဟာထရန့်ကိုရှင်းပြအနိုင်ယူဖို့အသင့်တော်ဆုံးသူအဖြစ်နဲ့လဲမစ္စတာဘိုင်ဒန်ကမဲဆွယ်ပြောခဲ့ပါတယ်
။ Restoring the soul of America That's what's at stake in 2020.
American ပြည်တော်စုရဲ့တံမိုးတွေကိုပြန်တည်ဆောက်ဖို့ကျွန်တော်ခုလိုမျိုးပါဝင်ရှင်းပြနေတာဖြစ်တယ်ဆိုတာပြောခဲ့ပြီးပါပြီ။ဒါလို့ပြန်တည်ဆောက်နိုင်ဖို့အတွက်လာမယ့်ရွေးကောက်ပွဲကအင်တန်ကိုရေးကြည့်ပါတယ်။ဒါကြောင့်မလို့ဒီမိုကရက်တစ်ပါတီကုစားပြုသမ္မတလောင်းကိုဒေါ်နယ်ထရမ့်အကြိုက်လူမျိုးကျွန်တော်တို့အဖြစ်ခံလို့မရပါဘူး
။စိုးရိမ်နေကြတဲ့နယူးဟမ်ရှားပြည်နယ်ကဒီမိုကရက်တစ်အတွက်တော့မစ္စတာဘိုင်ဒန်ကအားတက်စရာဖြစ်စေခဲ့ပါတယ်
။ Today is the first time that I got very emotional because I think that
ဒီနေ့ကတော့ကျွန်မအတွက်ပထမဆုံးအချိန်သိကိုစိတ်လှုပ်ရှားရတဲ့နေ့ပါပဲ။ဒုသမရဟောင်းဘိုင်ဒန်ကစကားကိုလှုပ်ကြံမပြောဘူးလေမဖြစ်နိုင်တဲ့ဂရိတွေကိုလည်းမပြောပါဘူးကျမတို့လက်ရှိဘလို့အခြေအနေမှာရောက်နေတယ်ဘယ်ကိုရောက်ဖို့လိုတယ်ဆိုတာနဲ့မျှော်လင့်ချက်တွေကိုရိုးရိုးသားသားပဲပြောတာပါသူကကျမတို့ကိုမျှော်လင့်ချက်ပြီးပေးနိုင်ပါတယ်လေ
သမရထရမ့်ကိုထောက်ခံသူတွေကတော့နိုင်ငံရေးခြားတိုင်းပြည်တွေကခေါင်းဆောင်တွေနဲ့အရင်ကအလုပ်တွဲလုပ်ခဲ့ပူးတဲ့မစ္စတာဘိုင်ဒန်ရဲ့အတိတ်အကြောင်းကိုစုံစမ်းစစ်ဆေးတဲ့ဆိုပြီးပြောနေကြတာပါနိုင်ငံရေးမှာအရေးပါလာတဲ့ပနမအဆင့်သမ္မတလောင်းရွေးချယ်ပွဲမှာနယူးဟမ်ရှားမဲဆန္ဒရှင်တွေမဲပေးဖို့ကတော့အချိန်လေးလလောက်လိုပါသေးတယ်။ဒါပေမဲ့လည်းသမ္မတထရမ့်ကိုအရေးယူဖို့ကြိုးစားနေတဲ့စုံစမ်းစစ်ဆေးမှုတွေကြောင့်ထရမ့်နဲ့ပတ်သက်တဲ့အခြေတင်ပြောဆိုမှုတွေမှာမစ္စတာဘိုင်ဒန်ကတော့အဓိကနေရာမှာဆက်ပြီးရှိနေအောင်ပါပဲဖြစ်ပါရဲ့ရှင်
။မခင်ဖြူထွေးပြောပြသွားတာပါရှင်။နောက်နှစ်နိုင်ကြမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32 51ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်ကြပါရဲ့ရှင်။အခုတနင်္လာနေ့ညနေခင်းထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်ဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင
်။ဆီးရီးယားအရှေ့မြောက်ပိုင်းကနေရုတ်သိမ်းလိုက်တဲ့အမေရိကန်တပ်တွေရဲ့စစ်ရင်တန်းတစ်ခုဟာဆီးရီးယားကနေအီရန်နိုင်ငံကိုဒီကနေ့တနင်္လာနေ့မနေ့မှဝင်ရောက်လာခဲ့ပါတယ်။အာဘီလ်မြို့ကိုဥတီသွားနေတဲ့အမေရိကန်စစ်သုံးရင်တွေရဲ့တပ်ဖွဲ့ဝင်တွေအီရန်နိုင်ငံထဲကကတ်လူမျိုးအများစုနေတဲ့ဒေသကိုဖျက်သွားစဉ်မှာဒေါသထွက်နေကြတဲ့ဒေသခံတွေကအာလူပုတ်တွေနဲ့ပစ်ပေါက်ခဲ့ကြပါတယ်။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီဦးဆောင်တဲ့အမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့ဟာချိုတင်ကြေညာထားခြင်းမရှိဘဲအာဖဂန်နစ္စတန်နိုင်ငံကိုတနင်္ဂနွေနေ့ကရောက်ရှိသွားပြီးတော့ဒီကနေ့တော့အာဖဂန်ခေါင်းဆောင်နေနဲ့တွေ့ဆုံခဲ့ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီဟာအာဖဂန်အစိုးရအကြီးအကဲအဗ်ဒူလာအဗ်ဒူလာအာဖဂန်သမ္မတအက်ရှရဖ်ဂန်နီတို့အပြင်အာဖဂန်အမျိုးသမီးတွေအပါအဝင်အာဖဂန်အရပ်ဖက်ကခေါင်းဆောင်ပိုင်းတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌရဲ့အခုခီးစဉ်နဲ့တိုက်တိုက်ဆိုင်ဆိုင်တည်ရထဲမှာပဲအမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper လည်းအာဖဂန်ကိုရောက်ရှိပြီးတော့အာဖဂန်ခေါင်းဆောင်တွေနဲ့တရားတွေ့ဆုံခဲ့ပါတယ်။ဩစတြေးလျနိုင်ငံမှာသတင်းလွတ်လပ်ခွင့်ကိုထိခိုက်တဲ့ဥပဒေတွေကိုကန့်ကွက်တဲ့အနေနဲ့ဒီကနေ့ထုတ်ဝေတဲ့အထင်ကြီးသတင်းစာကြီးတွေရဲ့မျက်နှာဖုံးတွေမှာစာသားတွေကိုမြင့်အမဲတွေနဲ့အုပ်ပြီးတော့အကြီးအကျယ်စင်စါဖြတ်ခန့်ထားတဲ့ပုံစံမျိုးထုတ်ဝေခဲ့ကြပါတယ်။နိုင်ငံတော်လုံခြုံရေးဆိုပြီးတော့အစိုးရဘက်ကသတင်းမီဒီယာတွေအပေါ်လျှို့ဝှက်မှုတွေပိုများလာတယ်လို့သတင်းဆောင်ဆန်းတဲ့သတင်းတောက်တွေရာဇဝတ်မှုနဲ့တရားစွဲခံရမယ့်အန္တရာယ်ပိုများလာနေတယ်လို့ Editor တွေကပြောကြပါတယ်။အမှန်တရားကိုအစိုးရမပြောချင်တာဘာကိုဖုံးကွယ်ထားခြင်းလို့လဲဆိုတာအဓိပ္ပာယ်ပေါ်လွင်အောင်လို့သတင်းစာမျက်နှာဖုံးတွေမှာမှင်အမဲတွေတားပြီးတော့ဖော်ပြခဲ့ကြပါတယ်။ဂျပန်နိုင်ငံမှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ဒီကနေ့တွေ့ဆုံခဲ့ကြတာမှာရခိုင်ပြည်နယ်အခြေအနေတိုးတက်ရေးအတွက်မြန်မာအစိုးရဂျပန်ချက်တွေကိုအစွမ်းကုန်အားပေးကူညီသွားမယ်လို့ဂျပန်ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်ရှင်
။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ Radio အစီအစဉ်ပြပချင်းထုတ်လွှင့်ပေးမယ့် VO ရဲ့နေ့စဉ် TV အစီအစဉ်တွေကို Intercept 70နဲ့ Mia 73တို့ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ည9:00နာရီထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.
From Washington, this is